စည်ရီတင်မာနေတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာနိုင်ငံတကာကြက်ချင်းဒီအဖွဲ့ရဲ့ကယ်ဆယ်ရေးပစ္စည်းတင်ဆောင်လာတဲ့ဆက်လီတစီပြစ်ခတ်ခံရမှုကြောင့်အနည်းဆုံး2ယောက်သေ2ယောက်တန်ရန်ရတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရတိတောင်မြို့နယ်မှာဒီနေ့အစောပိုင်းကစစ်ဆောင်ဒုက္ခသည်တွေအတွက်ကူညီပစ္စည်းတွေတင်ဆောင်လာတဲ့ဆက်လီတစီပြစ်ခတ်ခံရတာကြောင့်တေကြီးတန်ရန်ရသူတွေရှိခဲ့တဲ့အကြောင်းတိရခန္ဒီနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရတိတောင်မြို့နယ်စဘူကျွန်းဂျင်းညိုယွာနီကယ်ဆယ်ရေးပစ္စည်းတင်ဆက်လီပြစ်ခတ်ခံရတာလို့လည်းတိရခန္ဒီကပြောပါတယ်
။ဆက်လီကြီးကလေမိဘကနေပြစ်လိုက်တာ။ကြာတော့2ယောက်တည်ပြီး2ယောက်တော့တန်ရနေချင်းနဲ့2ယောက်တော့ချင်းနဲ့ဒီစဘူကျွန်းကန်နာမှာပြစ်တာတော့ဒီစိန်တော်ယွာနာပြစ်တာ။သူတို့ဒီမိဘမိကြီးထဲနေပြစ်တာ
။ပြစ်ခတ်ခံရတဲ့ဆက်လီဟာအပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC ဘက်ရဲ့အကူအညီပေးရေးပစ္စည်းစင်ဆောင်လာတဲ့ဆက်လီဖြစ်ကြောင်းရတိတောင်မဲဆန္ဒနယ်အမျိုးသားလွှတ်တော်ကူစလဲဥက္ကင်မောင်လက်ကပြောပါတယ
်စစ်တေက ICRC ပြစ်စီတင်ပြီးတော့ဒီရတိတောင်မျိုးတွေမှာရှိတဲ့စစ်ကြီးချုပ်စခန်းတွေကိုတော့ပြီးတော့ဟုတ်လားအဲ့ဒါကင်ပီယွန်နဲ့ပြင်ဝင်းရောကြားလုံးမှာအဲ့ဒီမြေကြီးကပြစ်လို့အဲ့ဒီမော်တော်ဝေရင်ကဟိုအမြင့်ောက်သွားတာမော်တော်အလုံးကမတွေလည်းနေကြီးလေးကြားတယ်သူတို့စီကိုဆိုတော့တူးဆူးနေ
ပြစ်ကမှုကြောင့်ဆက်လီမီးလောင်ရာကတန်ရာရသူနှူးကိုကယ်ဆုတ်နိုင်တယ်လို့လဲကယ်ဆယ်ရေးဖွဲ့ဝင်ဒူးကပြောပါတယ်
အဲလူကတော့တယောက်ပြည်တယ်အဲ့မင်းချင်းပါပဲရောတီထုတ်လို့ကလည်းမရဘူးတကယ်လေဒရက်ဇက်ပိနေတဲ့ရှင်ကကျွန်တော်ကတော့ပြထုတ်ခဲ့ရတာပေါ့ဒါပေမဲ့အလုံးတွေပါလေတော့ပြန်မကောက်နိုင်ဘူးပေါ့
တန်ရာရသူနှူးကို CDP ဆေးရုံမှာကုသမှုတွေလှုပ်ဆောင်နေတယ်လို့ပြစ်ကတ်မှုအတွင်းဆက်လီပေါ်ပါလာတဲ့သူတူရေထဲမျောပါပျောက်ဆုံးနေတယ်လို့လဲဒေသခံတွေကပြောပါတယ်ကယ်ဆယ်ရေးဆက်လေကိုတမတော်ရည်ရင်ကပြစ်ခတ်ခဲ့ကြောင်းကိုတိုင်တွေ့သူတွေကပြောဆိုနေတာနဲ့ပတ်သက်လို့တမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့မရခဲ့ပါဘူးပြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့မြန်မာစစ်တပ်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာမေယူမြင့်တွင်ရေချောင်းသွားလာမှုတွေကိုတမတော်ကပိတ်ပင်ထားတာ၁၀ရက်လောက်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲရတိတောင်မြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာအေဖွဲ့ခြေပြုထားတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုလည်းတမတော်ကနေဒီနေ့ရောမနေ့ကပါရဟရင်နဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကလည်းမင်းပြမြို့နယ်ခေါင်းလောင်ချောင်းကျေးရွာမှာရွှေပုံတံမြစ်ခေါ်ခေါင်းလောင်ချောင်းမြစ်တွင်ခုံမောင်းနေတဲ့တမတော်ရည်ရင်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ပြစ်ခတ်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်
။ဒီသတင်းနဲ့ပတ်သက်ပြီးတော့တမတော်သတင်းမှန်ပြန်ရည်ကော်မတီရဲ့မကြာသေးခင်ထုတ်ပြန်ချက်ထဲမှာတော့ဒီဆက်လီဟာ RCRC ဆက်လီမဟုတ်ဘဲနဲ့အေးအေးရခိုင်လက်နက်ကိုင်တချို့စီးနင်းလာတဲ့ရေရင်ဖြစ်ပြီးတော့အဲ့လီကနေပြီးတော့တပ်မတော်ရေရင်ကိုပြစ်ခတ်တာကြောင့်မလို့ပြန်လဲတုံ့ပြန်ပြစ်ခတ်ခဲ့ခြင်းလို့ဆိုပါတယ်။ဒါပေမဲ့လည်း RCRC ရဲ့ထုတ်ပြန်ချက်မှာတော့ရသေးတော်မျိုးနဲ့ပင်တော်ကြီးရွာနီးမှာဖြစ်ဖြစ်ခဲ့တဲ့ဒီဖြစ်ပျက်မှာ RCRC ရဲ့အကူအညီတွေကိုတည်ယူပို့ဆောင်ပေးနေတဲ့အငှားမော်တော်ရင်တစ်စင်းပါတယ်လို့ဆိုထားပါတယ်။မော်တော်မှာ RCRC ဝန်ထမ်းတွေမပါပေမဲ့ထိခိုက်ဒဏ်ရာရသွားတဲ့ဆက်လီဝန်ထမ်းတွေအတွက်ဝန်ထမ်းစင်ကောင်းကြောင်းလည်းဖော်ပြပါတယ်။တဆုံမှုနဲ့ပတ်သက်လို့ဖော်ပြခြင်းမရှိပေမဲ့ဖြစ်စဉ်ကိုတော့ ICRC အနေနဲ့အသေးစိတ်လေ့လာသုံးသပ်နေပြီးတော့ရတိတောင်က ICRC လုပ်ငန်းတွေကိုလက်တော်ရန်နာထားတယ်လို့ဖော်ပြပါရှိပါတယ်ခင်ဗျာ။